ရှမ်းပြည်နယ်တောင်ပိုင်းနဲ့ကယားပြည်နယ်အတွင်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲကြောင့်စစ်ဘေးရှောင်ဒုက္ခသည်တွေအချင်းကြလာရတဲ့အမျှစာနယ်ဇင်းကစေဝါနေထိုင်ရေးပို့ပြီးတော့ခက်တွေ့လာရတယ်လို့ကူညီကယ်ဆယ်ရေးဆောင်ရွက်နေသူခွန်ကျော်စွေကပြောရေးကိုပြောပါတယ်စစ်ဘေးရှောင်တော့ဒီကစာနယ်ဇင်းကစာနယ်ဇင်းကတော့ရေးချီဖြစ်တဲ့ခါကျတော့တော်တော်က မရှိတဲ့ခါကျတော့တလားတစ်ခါလောက်သူတို့စမိတ်ခါမဲလန်စိတ်ကူနေအနေသားတစ်ခုဖြစ်သွားတော့ဗော
တိုက်ပွဲနဲ့အိုးအိမ်မဲ့အခြေအနေတွေကြောင့်ဒုက္ခတွေတွေအချင်းကြာလာတာနဲ့အမျှရုပ်ပိုင်းဆိုင်ရာလိုအပ်ချက်လည်းပုံများလာပြီးစိတ်ပိုင်းဆိုင်ရာကုစားပေးဖို့လိုအပ်ကြောင်းလည်းကုညီသူတွေကပြောပါတယ်ဒေသတွင်းရေရှိကုညီပေးနေတဲ့ဒေသခံအဖွဲ့အစည်းတွေနဲ့ချိတ်ဆက်ဆောင်ရွက်ပေးဖို့ကိုလည်းစစ်ဆောင်ကူညီနေသူတွေကတောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာနေရဆုံးခွာထွက်ပြရသူ6သိန်းကျော်ပါဝင်ပြည်တွင်းအိုးအိမ်မဲ့ဒုက္ခတွေကတသန်း2သိန်းရှိသွားပြီလို့မကြသေးခင်ကထုတ်ပြန်တဲ့ကုလသမဂ္ဂညှိနှိုင်းမှုစာနာမှုညှိနှိုင်းရေးအဖွဲ့ UNOCHA ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။